မြန်မာနိုင်ငံတွင်မှာကိုဗစ် -19 တန်လျာနဲ့စောင့်ကြည့်ခံနေရသူတွေကသေဆုံးခဲ့သူဟာ9ဦးထိရှိသွားပါပြီ။အဲ့ဒီသေဆုံးသူနာတွေက9ဦးမှာတော့ကိုရိုနာရောဂါပိုးမရှိဘူးလို့အဖြေထွက်ခဲ့ပြီးကျန်တဲ့2ဦးကိုတော့တက်ခွဲအတည်ပြုနိုင်မှုဆောင်ရွက်နေပါတယ်။ကိုဗစ် -19 စောင့်ကြည့်နဲ့တန်လျာလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိတက်ခွဲအတည်ပြုပေးနေတဲ့ NHS ကလည်းအဖြေတွေကိုအမှန်ကန်ဆုံးဖြစ်အောင်တာဝန်ယူဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကိုရိုနာရောဂါပိုးတန်လျာနဲ့ဆေးရုံတင်စောင့်ကြည့်လူနာတွေက3ဦးဟာပြီးခဲ့တဲ့18ရက်နေ့မှာသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုထားပြီးအချက်အလက်တွေအရဒီရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာသေဆုံးခဲ့တဲ့လူနာဟာစုစုပေါင်း9ဦးအထိရှိသွားပါပြီ။သေဆုံးရတဲ့အကြောင်းရင်းမှာသူတို့တွေမှာရှိပြီးသားရောဂါအခံတွေကြောင့်ဖြစ်တယ်လို့သတင်းလုံးမှာသုံးသပ်ထားပြီးသေဆုံးခဲ့သူ9ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကျန်တဲ့နှစ်ဦးမှာဒီယောဂရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ကျန်းတော်မိုင်းကျတာလူနာရဲ့အကိုရလူနာရဲ့အဲ့ဒီလူနာကတော့တခွဲနမူနာကတော့ကိုယ်ပြေးဖို့စဲအစ်စ်မှရှိကြပါတော့နော်။ဒါဆိုမသိရသေးဘူး
။ဒီလူနာတွေမှာကိုရိုနာယောဂပိုးရှိမရှိဆိုတာကိုသူတို့သိဆုံးပြီးချိန်မှသာသိရတဲ့အကြောင်းရင်းကိုအမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာန NHS ကဒုတိယညွှန်ကြားမှုဒေါက်တာအုံမဆွေတင်ကအခုလိုရှင်းပြပါတယ်။
ပေးဆုံးမိမှဖြစ်တယ်ဆိုတာလေဟိုတနေ့မန္တလေး case ဆိုပေါ့ညနေ2နာရီလောက်ကြီးမှဒီမှာမန္တလေးဆေးရုံရောက်လာဆက်ရှင်ကြီးပြေးသွားတဲ့အခါကျစံပယ်နှိုက်တာနဲ့အသက်ကယ်တာနဲ့ဆိုတော့မောင်ဆောင်ဝင်နေဒီနေ့ဆိုအသက်ကယ်တာကိုရင်လုံးအောင်မှာလေအသက်ကယ်တာကိုရင်လုံးနေတဲ့အခါကျစံပယ်ကတေးပြီးမှနှိုက်ရသလိုဖြစ်တာပေါ့နော်ဒီကတေးဟုံရောက်တာနောက်ကျတဲ့ဆိုတဲ့အခါကျရောက်လာတဲ့အချိန်မှာလေးစိတ်ဖြစ်တဲ့အတွက်ကြောင့်မလို့သူကသုံးပြီးမှယူရသလိုဖြစ်ဖြစ်နေတာပေါ့
မြူသားချမ်းမကြီးတခွင်းမှုဆိုင်ရာဌာနအနေနဲ့လည်းလူနာတွေရဲ့တခွင်းနမူနာတွေကိုတိကျစစ်ဆေးပြီးတိကျတဲ့အဖြေကိုထုတ်ပေးနေတယ်လို့ဆက်ပြောသွားပါတယ်
အဖြစ်ကိုနိုင်ငံဆုံးဖြစ်အောင် quality control ရေ quality communication control ရေနဲ့အမတို့ကတိကျရှင်ပြရခါကြလုပ်နေရခါကြအမတို့စီကိုရောက်တဲ့ center ရဲ့အခြေပေါ့နော်မှန်ဘူးကတော့အမတို့ဘက်ကနေတောင်းဝင်ယူထားပါတယ်ဟုတ်
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာရောဂါတန်လျာနဲ့စောင့်ကြည့်လူနာ158ယောက်ရှိခဲ့ပြီးအဲ့ဒီထဲက152ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတက်ခွဲအတည်ပြုလူနာမရှိသေးပေမဲ့အစုလိုက်ပြုံလိုက်ကူးစက်လာနိုင်တာကြောင့်အဲ့ဒီအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ခုနိုင်ငံတော့ consensus မရှိသေးဘူးလို့ဝင်ရောက်ခုဆက်နိုင်ခြင်းရှိတယ်အစုလိုက်ပြုံလိုက်လည်းဖြစ်နိုင်တယ်ဒီဟာဖြစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေတယ်ကျမတို့စေယုံကြီးတွေလည်းကုန်ပြင်ဆင်သားတို့လူတွေစစ်စစ်တွေလည်းပြင်ဆင်ထားတယ်စေယုံတွေမှာလည်းကျမတို့ဖြစ်လာရင်ဘယ်လိုခုမဲ့လူနာတွေစုလိုက်ပြုံလိုက်ရအောင်ဘယ်လိုဖြစ်မလဲကျမတို့ဆောင်ရွက်ပြီးတော့လေ့ကျင့်စည်းစားဖြစ်တယ်နော
်ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနဲ့နှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းအုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့မီးစနစ်တကျတေချာစီကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့ကိုတတိပေးထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်နဲ့သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိယာယီပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေးစိမ့်နဲ့နိုင်ငံတကာဝင်ထွက်ပေါက်တွေမှာရောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအချိန်မြင့်လှုပ်ဆောင်နေတယ်လို့သိရပါတယ်။ COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း186နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း2,200ကျော်ကူးစက်ခံခဲ့ရပြီးစုစုပေါင်းသေဆုံးသူကတော့8,900ကျော်ရှိသွားပါပြီ။ကျမစုစုပါရန်ကုန်ကနေတင်ပြပို့ထားတာပါ။